ဒီနယ်ခွဲထွက်ရေးအတွက်အိန္ဒိယဗဟုအစိုးရကိုတော်လှန်နေတဲ့အိန္ဒိယမြန်မာနယ်စပ်ကနာဂနဲ့မဏိပူအပါအဝင်အခြားအိန္ဒိယသဘုံအုပ်စုတွေကိုချေမှုန်းဖို့လအတန်ကြာကလေးကစတင်ခဲ့တဲ့အိန္ဒိယမြန်မာနှစ်နိုင်ငံ Sunrise ပူးပေါင်းစစ်ဆင်ရေးမှာဒုတိယအထုပ်စစ်ဆင်ရေးကိုမေလလယ်ကနေစတင်ပြီးသတင်းသုံးပတ်ကြာပြုလုပ်ခဲ့ပါတယ်။အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်။
အိန္ဒိယဘက်ခြမ်းကခွဲထွက်ရေးသဘုံတွေရှိနေတဲ့အာသန်နာဂလန်နဲ့မဏိပူပြည်နယ်တွေဟာမြန်မာနဲ့နယ်စပ်တလျှောက်မိုင်ပေါင်း1000ကျော်ထိစပ်နေတာပါအခုနောက်ဆုံးသုံးပတ်ကြာအိန္ဒိယမြန်မာနှစ်နိုင်ငံပူးပေါင်းတဲ့ Sunrise စစ်ဆင်ရေးဒုတိယအထုပ်ကိုမေလ16ရက်နေ့ကစတင်ပြီးသုံးပတ်ကြာပြုလုပ်ခဲ့ပါတယ်ဒီစစ်ဆင်ရေးအတွင်းအိန္ဒိယအရှေ့မြောက်ကလက်နက်ကင်သဘုံပေါင်း80ကျော်လောက်ဖမ်းဆီးနိုင်ခဲ့တယ်လို့သူတို့ရဲ့စခန်းတော်တော်များများကိုလည်းတင်ပိုက်နိုင်ခဲ့တယ်လို့အိန္ဒိယစစ်တပ်သတင်းရင်းမြစ်ကဆိုပါတယ်လွန်ခဲ့တဲ့3လကစတင်ခဲ့တဲ့အိန္ဒိယမြန်မာ Sunrise နှစ်နိုင်ငံပူးပေါင်းစစ်ဆင်ရေးပထမအထုပ်တွင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အပါအဝင်အာတန်လွတ်မြောက်ရေးတပ်ပေါင်းစု ULFA အမျိုးသားဒီမိုကရက်တစ်တပ်ဦးဘရိုလန်စတဲ့တဘုံအုပ်စုစခန်းပေါင်း90ကျော်ကစခန်းအတော်များများကိုလည်းချေမှုန်းနိုင်ခဲ့တယ်လို့ဆိုပါတယ်အရင်စစ်ဆိုးရခစ်တွေတုန်းကလို့မဟုတ်ပဲလက်ရှိတော့ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာမြန်မာဘက်ကနေအိန္ဒိယအစိုးရရဲ့လူလားချက်တွေကိုပူးပေါင်းဆောင်ရွက်လာတဲ့အပေါ်မှာအမေရိကန်ချေဆိုင်မြန်မာအရေးလေလာသုံးသပ်နေသူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဒီအိန္ဒိယအစိုးရရဲ့လူလားချက်ကိုပူးပေါင်းဆောင်ရွက်မှုရှိလာခြင်းဟာဒီဗမာနိုင်ငံပြောင်းလာတဲ့အစိုးရကြောင့်ဗမာစစ်တပ်ကအဲ့လိုလက်တွေ့ကျကျလှုပ်လာသလားလို့ကျွန်တော်မြင်ပါတယ်ခင်ဗျာအဲ့လိုလုံးမလည်းပဲနိုင်ငံဆက်ဆံရေးပို့ပြီးတော့ကောင်းမယ်တခါနေမြေအေးချမ်းမှုလည်းပို့ရှိမယ်နောက်တခါဒီအိန္ဒိယမှာစီးပွားရေးနဲ့အိန္ဒိယသဘောတူညီထားတဲ့နိုင်ငံတကာ project ကြီးတွေလည်းရှိတာဟုတ်အဲ့ဒီ project တွေကလည်းဒီအခုဆက်ဆံရေးလုပ်နေတဲ့ data ကိုဖြတ်ပြီးမှအကောင့်ထဲပို့လို့ရမှာဘလောက်ပဲလုပ်ချင်လို့ချင်းစူးစမ်းတော့လည်းပဲအကောင့်ထဲကမပေါ်ခဲ့ဘူးပေါ့နော်နောက်ဆုံးကတော့ဒီကလရန်စီမံချက်တစ်ခုပဲအိန္ဒိယဘက်ကကောင်းကောင်းလုပ်နိုင်တဲ့အစ်စ်တွေစကန်တစ်ခုရဲ့ဒီနှစ်ခုပဲလုပ်နိုင်တယ်ကလရန်ကြီးဘာမှလည်းဒီစစ်ဆင်ရေးကအစိပ်ပိုင်းတစ်ခုပါသလားလို့တော့ထင်တယ်ခင်ဗျာဒါဆိုလေအိန္ဒိယကတော့သူကြိုးစီပွားအတွက်ဆောင်ရွက်ချက်မှမှန်ပါပဲအဲ့တော့ချုပ်လိုက်ရင်တော့ဒီစစ်ဆင်ရေးဟာဒီနိုင်ငံစစ်ဆင်ရေးအတွက်လည်းကောင်းနေစင်တာရှိတယ်အိန္ဒိယဘက်မှာနေဆက်ပူပြီးအကြံပြီးတော့စီးပွားရေးလုပ်ငန်းတွေလည်းနိုင်ငံအကျိုးပြုတဲ့စီးပွားရေးလုပ်ငန်းတွေလည်းပုံလင်းလာစရာရှိလားလို့ကျွန်တော်ယူဆပါတယ်ခင်ဗျ။
တဖက်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်စစ်တွေနဲ့ကလကတာထိရေလန်းခီးဖောက်လို့မဲ့ရခိုင်ပြည်နယ်ကအိန္ဒိယရဲ့ကလဒန်မြစ်စီမံကိန်းကိုထိခိုက်မှုတွေရှိလာနေတဲ့အတွက်အေးအေးစခန်းတွေကိုမြန်မာစစ်တပ်ကဝင်ရောက်သိမ်းပိုက်ဖို့အိန္ဒိယစစ်တပ်ကအကူအညီပေးခဲ့ပါတယ်။အထူးသဖြင့် February 18ရက်နေ့ကနေ March 2ရက်နေ့ထိလုပ်ခဲ့တဲ့နှစ်နိုင်ငံ Sunrise ပူးပေါင်းစစ်ဆင်ရေးမှာအေးအေးစခန်းပေါင်းအနည်းဆုံး10ခုလောက်မြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ရမှာအိန္ဒိယစစ်တပ်ကအကူအညီပေးခဲ့ကြောင်းအိန္ဒိယစစ်တပ်သတင်းအင်းမြင့်တွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော့
ဗမာတပ်မတော်အနေနဲ့လွတ်တော်မှာဟလာစစ်ဆေးချက်မရှိဘဲနဲ့ budget ငွေကြေးတောင်းခံတာတွေဟာသူ့အင်အားကြီးထွားဖို့ဆိုတာတဲ့ပြည်တွင်းကနိုင်ငံရေးအတိုက်ခံစန့်ကြည့်ရေးအတွက်ပဲသုံးချခဲ့တာ။အခုလိုနိုင်ငံတကာနဲ့ပတ်သက်တဲ့စစ်ပွဲတွေအတွက်ပြင်ဆင်ပြီးတော့ဖြစ်တင်ထားတာမရှိဘူးလို့ကျွန်တော်ထင်တဲ့အတွက်အဲ့လို operation တွေမှာဒီအိန္ဒိယဘက်ကဖြစ်ပြီးတခြားနိုင်ငံကဖြစ်ပြီးအကူအညီတွေလိုမှာတော့အမှန်ပဲဒီအတွက်အိန္ဒိယကလည်းပေးဖို့ဝင်လေးဖို့မရတဲ့အတွက်ဗမာစစ်တပ်ဟာဒီအကူအညီယူပြီးဆောင်ရွက်နေမယ်လို့ကျွန်တော်တော့ထင်တယ
်။အခုလိုမြန်မာနဲ့အိန္ဒိယစီးရေးအရာပူးပေါင်းဆောင်ရွက်မှုနှိစက်လာတာဟာဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့အနောက်အုပ်စုရဲ့ဖိအားပေးမှုခံနေရတဲ့မြန်မာဘက်ကတဖက်တလန်းကနေစူးစမ်းမှုအဖြစ်အကဲခတ်တွေကသုံးသပ်ကြပါတယ်။ဒေါက်တာတင့်ဆူရဲ့အမြင်ကတော့
တရုတ်ကဗမာပြည်ပေါ်လွှမ်းမိုးလွန်းလာဟုသူ့ရဲ့အိန္ဒိယချင်းဖြစ်တဲ့ဗမာနိုင်ငံအတွက်အိန္ဒိယကဆွေးရင်ခဲ့တာအမှန်အဲ့ဒါလည်းကြာပြီ။အဲ့ဒီအတွက်လည်းသူကြိုးစားတော့ကြိုးစားနေတာပေါ့ခင်ဗျတော်တော်လေးကြာပါဒါပေမဲ့လက်တွေ့ကြည့်လိုက်ရင်ပြီးခဲ့တဲ့15နှစ်နှစ်20အတွက်မှာအိန္ဒိယကနေပြီးတော့ဗမာပြည်မှာအုပ်ချုပ်နေတဲ့အစိုးရအပေါ်မှာအကူအညီပေးတာကတရုတ်နဲ့ဆိုင်ရင်တတော်ကိုနေပါတယ်ချက်ပေါ့နော်နောက်တစ်ခုကတရုတ်ရဲ့လောဘကြီးမှုနဲ့အိန္ဒိယရဲ့သူ့ချက်မြေလုံခြုံမှုဆိုတဲ့ရည်ရွယ်ချက်ကလည်းအကြည့်သေးမတူဘူးခင်ဗျအဲ့တော့တကယ်တမ်းဗမာပြည်ပေါ်မှာတရုတ်ကသွန်မှုမှုလွန်ကဲလွန်းတာကတော့အိန္ဒိယတခုနဲ့တင်ချိန်ညှိလို့မရဘူးအမေရိကပါလာမလားဥရောပပါလာမလားအဲ့ဒါတောင်မှတော်တော်ခရင်သေးတယ် Soroga, Tio Yel Nomu Mialon Daguro, India to Hurenele, Mayanagu, Dodo who bought this Sai, Pogonga, Luchingaro, and Nananga Josie Wadre, Gomad.
India Shim Yau Nizaka, the Bonigo, Ninine, India Myama, Nananga, Buang Sisi, Dre, Arsen, Rifle, Dadule, Bowingabare, John La Sobanga, Nibiroma, Pilo de Demero, Drinza, Shilin Puemale, Bojo Tuntuniga, Nema Betama, Janide, and SCNK, the Bonuine, India Chisai, the Bonigo, Select Ninin Thoma Pidelu, Jojagabare.